တောင်ကိုရီးယားနိုင်ငံကိုရောက်နေတဲ့ဒေါ်ဆန်းစုကြည်ဟာဒီကနေ့ကြာသပတေးနေ့မှာတော့2004ခုနှစ်တုန်းကရရှိထားတဲ့ဒီဂွမ်ဂျူးလူခွင့်ရေးစုကိုလက်ခံရယူမှာဖြစ်ပါတယ်။ဒေါ်ဆန်းစုကြည်ရဲ့တောင်ကိုရီးယားခီးစင်တွင်မှလိုက်ပါသတင်းယူနေပြီးတော့အခုဂွမ်ဂျူးမြို့မှာရောက်နေတဲ့ကျမတို့ရဲ့ VOA 1တော်သားဦးတော်နေငိမ့်ကိုမတ်တင်ကြီးထိုင်ကဆက်သွယ်မေးမြန်းထားတာမှာဒီဒေါ်ဆန်းစုကြည်ရဲ့ခီးစင်နဲ့ပတ်သက်ပြီးတော့ဦးတော်နေငိမ့်ကအခုလိုစပြောပြပါတယ်။
အစကြီးအရဆိုလို့ရှိရင်မနေ့တုန်းကဖြောင်းချံမြို့မှာကျင်းပတဲ့၁၇ချိန်မြောက်မတန်မဆွမ်းသူများရဲ့အထူးအိုလံပစ်ပွဲတော်နဲ့တတွဲတဲ့ပြုလုပ်တဲ့ဒီကမ္ဘာလုံးဆိုင်ရာဖွံ့ဖြိုးတိုးတက်ရေးထိပ်သီးဆွေးနွေးပွဲကနေတဆင့်ဂွမ်ဂျူးမြို့ကိုမနေ့ညနေတည်းကရောက်ရှိသွားတာပေါ့ခင်ဗျာ။အဲဒီကနေ့မနေ့မှာတော့ဒေါ်ဆန်းစုကြည်ဟာဂွမ်ဂျူးမြို့မှာရှိတဲ့ဒီဒီမိုကရေစီတော်လှန်ရေးအထိမ်းအမှတ်တုတ်တံကိုသွားရောက်ပြီးတော့လွမ်းသူပန်းခွေချမှာပါအဲ့ဒါကတော့သမ္မတချွန်တူဝမ်လက်ထက်တုန်းကအဲ့ဒီဂွမ်ဂျူးမြို့မှာဒီဒီမိုကရေစီရရှိရေးဆန္ဒပြကြသူတွေကိုအင်အားသုံးနှိမ်နှင်းခဲ့တာမှာတိတ်ဆုံးသွားခဲ့ရသူတွေအတွေ့အထိမ်းအမှတ်ပြုလုပ်ထားတဲ့တုတ်တံဖြစ်ပါတယ်အဲ့ဒီနောက်ဒေါ်ဆန်းစုကြည်ဟာဂွမ်ဂျူးမြို့တော်ကနေပြီးတော့မှချီးမြှင့်တဲ့ဂုံတူးဆောင်ဂွမ်ဂျူးမြို့တော်သူစုကိုလည်းတက်ရောက်ပြီးတော့ရယူမှာပါနောက်ပြီးတော့ဒီခုနကဒီမိုကရေစီဒီရရှိရေးဂွမ်ဂျူးမျိုးကနေပြီးတော့ဗောနော်ဒီအပြင်းထန်ကြိုးပမ်းခဲ့လို့ဂွမ်ဂျူးအရေးတော်ပုံလို့လဲခေါ်ကြတယ်အထူးသဖြင့်ဒီចောင်းသားတွေကြာဆုံးသွားခဲ့တာဗောအဲ့တော့အဲ့ဒီအထိမ်းအမှတ်နဲ့အခုနောက်ပိုင်းမှာဒီမိုကရေစီရေးနဲ့ပတ်သက်ပြီးတော့ဒီနှစ်စဉ်နှစ်တိုင်းဒီထူးချွန်သူတွေကိုစုချီးမြှင့်တယ်အဲ့တော့ဒီဂွမ်ဂျူးမျိုးကနေပြီးတော့2004ခုနှစ်တုန်းကဒေါ်ဆန်းစုကြည်ကိုဂွမ်ဂျူးလူအခွင့်အရေးစုဆိုပြီးတော့ချီးမြှင့်ခဲ့တာရှိပါတယ်အဲ့ဒီဂွမ်ဂျူးလူအခွင့်အရေးစုချင်းမင်းရဲ့အခမ်းအနားကိုလည်းဒေါ်ဆန်းစုကြည်ကိုယ်တိုင်တက်ရောက်ပြီးဒီစုကိုလက်ခံရမှာဖြစ်ပါတယ်။အဲဒီနောက်မှာတော့ဒေါ်ဆန်းစုကြည်ဟာဒီညနေ2နာရီခွဲလောက်မှာဂွမ်ဂျူးမြို့ကနေဆိုးမြို့တော်ကိုဆက်ပြီးတော့ထွက်ခွာသွားပါပါ။အဲမှာဆိုးမြို့တော်ရောက်တဲ့အခါမှာအဲဒီနေ့ညနေပိုင်းမှာကိုရီးယားလွှတ်တော်အမတ်တွေကဒီတဲခင်းဧကခံတဲ့ညစာစာဝဲကိုဒေါ်ဆန်းစုကြည်တက်ရောက်မှာဖြစ်ပါတယ်ခင်ဗျာ
။ဟုတ်ကဲ့။ဥရဏီဒေါ်ဆန်းစုကြည်ကိုမေးမြန်းခွင့်ရတယ်လို့လည်းပြောပါတယ်။အဲ့ဒါဘယ်မှာလဲရှင်။
ကျွန်တော်ကမနေ့တုန်းကပေါ့နော်အဲ့ဒီကကဘာလုံးဆိုင်ရာဒီဖွံ့ဖြိုးတိုးတက်ရေးညီလာခံဒါကတော့ဒီမတော်မဆန်းသူတွေဖွံ့ဖြိုးတိုးတက်လုပ်တဲ့ဒီထိပ်သီးဆွေးနွေးပွဲမှာကျွန်တော်ဒီသတင်းတော့ဒီမေကွန်မေကွင်ရတဲ့အခါမှာကျွန်တော်ကတော့ဆက်စုကြည်ကိုဗမာနိုင်ငံမှာစစ်ပွဲနဲ့ပတ်သက်ပြီးတော့ဆက်ဆက်ပြီးဖြစ်ပေါ်လာတဲ့မတော်မဆန်းသူတွေကိစ္စကိုကျွန်တော်ကမေးတာပါတော့ဆက်စုကြည်ကပြန်ဖြေခဲ့ပါတယ
် Don't think your intellectual disabilities is what is at issue. I think it's just the social and political disabilities that I've been talking about.
မတန်ဆွမ်းသူတွေရဲ့ပြဿနာဟာလူမျိုးရေးကြောင့်လို့ကျွန်မကတော့မထင်ပါဘူး။ဒါကလူမှုရေးနိုင်ငံရေးတွေနဲ့ဆက်ဆက်နေတာပါ။မတန်ဆွမ်းသူတွေရဲ့ပြဿနာကိုဖြေရှင်းနိုင်ုံနဲ့ကျွန်မတို့တိုင်းရင်းသားပဋိပက္ခတွေကိုဖြေရှင်းနိုင်မယ်လို့လည်းကျွန်မအတွက်ကမသေးချာပါဘူး။အားလုံးအနေနဲ့ခြုံပြီးပြောရရင်တော့ငြိမ်းချမ်းရေးဆိုတာအတွက်ကျမတို့တွေဟာယူသားရမယ်လိုက်လိုက်ရောရောရှိရမယ်မေတ္တာရှိထားတာနဲ့မဆုံမနစ်စိတ်ထားတွေရှိရမယ်မတူကွဲပြားခြားနားမှုတွေရှိတာတွေဟာတစုံတရာချွင်းမှုရှိနေလို့မဟုတ်ဘူးဆိုတာနားလည်ကြရမယ်လူတွေဟာဘာကြောင့်တယောက်ကိုတယောက်ဘာကြောင့်ရုပ်ပိုင်းခန္ဓာအနေအထားကိုကြည့်ပြီးခွဲခြားဆက်ဆံနေကြရတာလဲလူတွေဟာအခြေခံအဖြစ်မတူကွဲပြားခြားနားမှုတွေအပေါ်ကြောက်တတ်တယ်ဒါကြောင့်လူလူချင်းမှာအသားရောင်အရာဘာသာရေးအရာလူမျိုးရေးအရာခွဲခြားဆက်ဆံတာတွေလှုပ်လာကြတာပဲဒီနေရာမှာအဓိကကြတာကိုကျွန်မပြောချင်ပါတယ်လူတွေကတယောက်နဲ့တယောက်ကြားကမတူကွဲပြားခြားနားတာကိုကြောက်နေကြတယ်ဒါကြောင့်မတူကွဲပြားခြားနားမှုကိုကိုယ့်ကိုချင်းချောက်မှုတရားလို့မြင်လာကြတယ်တကယ်တော့ဒါဟာချင်းချောက်မှုမဟုတ်ပါဘူးလူလူချင်းကြားမှာမတူကွဲပြားခြားနားကြတာဟာလူသားရဲ့ဖြစ်တည်မှုပါပဲဒါကမတူကွဲပြားမှုတွေကိုဘဝအတွေ့အကြုံမှာထပ်ပေါင်းပေးလိုက်ရပါမယ်။ဒါကိုကျမတို့အနိုင်ငံအပါအဝင်မှာလေ့လာသင်ယူကြရပါလိမ့်မယ်။မတူကွဲပြားခြားနားကြတဲ့လူမျိုးစုတွေရှိနေကြလို့ပြဿနာတွေရှိလာရတာမဟုတ်ပါဘူး။အဲ့လိုသာပြောရရင်လူမျိုးစုတွေအများပြားတဲ့ကျမတို့နိုင်ငံမှာအထူးပြဿနာတရဖြစ်နေမှာပေါ့။ကျမတို့ဟာမတူကွဲပြားခြားနားမှုကနေဘဝမှာသင်ယူနိုင်တဲ့အထူးအခွင့်အရေးကိုရကြတာပဲ။တိတ်မကြတော့တဲ့အချိန်မှာငင်းချမ်းရင်းနဲ့ဒန်းလူညီများမှုကိုကျမတို့ရရှိကြမယ်ဆိုတာကျမကတော့သိကြပါတယ
်။ဟုတ်ကဲ့ဦးရော်နီ။အဲ့တော့ဒေါ်ဆန်းစုကြည်ရဲ့အခုခီးစင်နဲ့ပတ်သက်ပြီးတော့ဦးရော်နီဗာမြန်ထပ်ဖြီပြောချင်ပါသေးလဲရှင်
။ဒေါ်ဆန်းစုကြည်ရဲ့ခီးစင်ကတော့ဒီအလွန်အောင်မြင်တဲ့ခီးစင်ပါပဲ